ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေအတွက်စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွဲ့ရဲ့တွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြဖို့ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံရဲ့မနေ့ကတရားဝင်တောင်းဆိုချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးဟောက်တူစွန်းကလည်းလုံခြုံရေးကောင်စီကိုချက်ချင်းပဲကန့်ကွက်စာပေးပို့ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမတ်သိငီထိုင်ဆက်သွယ်မေးမြန်းထားရမှာမြမတန်မကြီးဦးဟောက်တို့ဆွမ်းကအခုလိုစပြီးဖြေကြားပါတယ်
။လူခွေကောင်စီကနေပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့ဟာသူကလူခွေကောင်စီဆိုတာကျွန်တော်တို့ထွေးရင်းကြီးလကန်ရဲ့အောက်မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့ပေါ့နော်။လူခွေကောင်စီကဖွဲ့ထားတဲ့အဖွဲ့လည်းမဟုတ်ဘူး။လူခွေကိစ္စတစ်ခုကိုလူခွေကောင်စီအောက်မှာဒါလိုက်အဲ့လိုခေါ်ပြီးတော့ဟလာဆွေးနွေးဖို့ပြောဆိုဖို့အလုပ်နဲ့ဆိုတဲ့အားမျိုးကလည်းပဲတကယ်ရဒီဟာသူ့ရဲ့လှုပ်ထုံးလို့မြင်လည်းမကြိုက်ဘူးနောက်တစ်ခုကတော့လုံခြုံရေးကောင်စီရဲ့အဓိကတောင်းဟာပြည်ဆိုင်လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိပါးစေမယ့်ကိစ္စများလုံခြုံရေးကိစ္စများအဓိကကင်တွေ့ရတဲ့ဌာနဖြစ်ပေမဲ့အခုဆိုင်ရေးခင်းတဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စကိုအဲ့ဒါလူခွင့်ရေးနဲ့ပတ်သက်နေတာပဲကျွန်တော်ဒီကိစ္စကအဲ့ဒါကိုဒီဘက်ကလုံခြုံရေးဘက်ကိုဆွဲပြီးတော့အဲ့ဒါအတင်းဆွဲသွင်းဖို့လုပ်တဲ့ဟာတော့ကကျွန်တော်တို့ကဒီရွေးချက်တွေလည်းကျွန်တော်တို့ကမကြိုက်ဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကကန့်ကွက်ရခြင်းဖြစ်ပါလေ
ဟုတ်ကဲ့ပါရှင်တန်မတ်ကြီးအဲ့တော့တန်မတ်ကြီးမနေ့ကကန့်ကွက်တဲ့အပေါ်မှာရောဘာတုံပြန်ချက်မြန်ရပါသလဲရှင
်ညာငုတိတော့မနေ့ကလည်းကျွန်တော်ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူးကျွန်တော်တို့ကဟိုလူငင်းကောင်စီဥက္ကဋ္ဌစီကိုကျွန်တော်ပို့ထားတာပါနော်လူငင်းကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌနေပြီးတော့ကျွန်တော်တရားဝင်စာကွန်ဖြတ်မှာပေါ့ဗျာတင်းဥစားဖြတ်မှဖြစ်တယ်ဖြတ်လို့လေအခုဟိုတော့တင်းကြီးတို့ရတာပေါ့လေအဲ့တော့ဟိုဖြတ်နေဆိုတာလူငင်းကောင်စီဖွဲ့ဝင်တွေဖြတ်တာပါအပြင်ကဖြတ်တာတော့မဟုတ်ဘူးလူငင်းကောင်စီဖွဲ့ဝင်တွေဖြတ်တာလည်းပဲအခုတင်းရထွက်သွားတာပေါ့နော
်ဒီလုံခြုံရေးကောင်စီမှာမြန်မာကိစ္စပဲတင်းတင်းလူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်းတင်းတရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတဲ့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံခြုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်မတ်ကြီးတို့ဒီကိစ္စကိုလုံခြုံရေးကောင်စီကိုတင်မဲ့အပေါ်မှာစိုးရင်စရာဘာများရှိပါသလဲရှင
်ဟိုပါအဓိကတော့နာမည်ဟိုဖြစ်ချင်းတဲ့ဘုံဖြစ်အားပေးချင်းတဲ့ဘုံမျိုးပေါ့နော်ဘယ်ပေါင်းစုံနေပြီးတော့အခုလုံနေတဲ့ဟာတွေသူပြည်တွင်းကနေကိုယ်တက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့အတိုင်းပူပေါင်းပြီးတော့ဟလာဟိုကုလသမဂ္ဂရောအပြင်ရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလုပ်ကြမယ်အစားဟုတ်ပြီအားနဲ့လုပ်တဲ့ဟာတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်နေဂျပန်တန်တမန်နေပါတဲ့ဒါစုံစမ်းစစ်ဆေးရေးလို့မျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်တည်းမှာပဲတလောကပဲဒါဥဝီရသူတို့လို့ဟိုထပ်ပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
်ပထမအဆုံးကဒီလူတွေကျွန်တော်မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်1အချက်လို့အချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလက်ကိုမိုင်းလောက်မှကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုဟာယူဆတယ်လို့လည်းတယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟလာသူခွင့်ရချုပ်ပေါ့တဲ့ပြည်မှုတွေကျူးလွန်တဲ့လူတွေကိုအရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့အစည်းပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့အခါကျတော့သူကလွတ်လွတ်လပ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးကြီးတွေကိုလည်းပြောထားတယ်သူတို့လွတ်လွတ်လပ်လပ်စုံစမ်းခွင့်ပေးထားမယ်ပြည်သူဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်အဖွဲ့အစည်းမဆိုသူကနေပြီးတွေ့ကျင်နေဟလာအချက်လက်လူကျင်နေဆိုပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီအဖွဲ့ကနေပြီးတော့လုပ်တဲ့ဟာကိုစစ်ဆေးတဲ့ဟာကိုကျွန်တော်တို့ဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့လုပ်မယ်အချိန်ပေးဖို့လုပ်မယ်အဲ့တော့ဘလောက်ဟိုဖြောင့်မတ်တည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အာမခံတာလေအဲ့တော့သူတို့ဒီဟာကိုဒီအဖွဲ့ရဲ့လှုပ်ထားတဲ့ဟာကိုလှုပ်မဲ့ဟာကိုဟိုစောင့်ဖို့လိုတာပေါ့ဗျာချက်ချင်းကြီးတော့ဒီသူတို့ရဲ့ကော်မရှင်ကအချက်လက်ရှာဖွေရေးဖွဲ့ရလဲတနည်းလောက်ချိန်ယူရတာပဲကျွန်တော်လည်းဒီလိုဟိုပါအချိန်ယူပြီးတော့လှုပ်မှာပဲလေသူတို့ဒီအဖွဲ့စီကနေပြီးတော့အဲ့လွတ်လပ်လှုပ်မှာပါနော်လွတ်လပ်လှုပ်မှာပါအဲ့တော့လှုပ်ပြီးတော့ လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေထက်မှဘူးမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်ဖို့ဆိုတော့အရေးယူမှာပဲအဲ့ဒီအချက်ပါပဲ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာအဖွဲ့ဖွဲ့စည်းမှုကိုမြန်မာဘက်ကကန့်ကွက်ထားတယ်လို့အချက်အလက်ရှာအဖွဲ့ရဲ့အစည်းအဝေးခန်းစာကလည်းတမာတမတ်မကြဘူးလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူအားလုံးကိုပြန်ပြီးလက်ခံမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ယတိပြက်ပယ်ချထားတာပါဒါပေမဲ့လည်းမကြခင်မှာတော့ဒုက္ခသည်6000လောက်စပြီးဌာနေပြန်နိုင်တော့မယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကပြောဆိုထားပါတယ်ရှင်